ယူကရိန်းနိုင်ငံခါဆင်မြို့မှာရုရှားတပ်တွေအမြန်ဆုတ်ခွာသွားခဲ့တဲ့နောက်မှာယူကရိန်းတပ်သားတွေဟာမြို့ထဲကိုဝင်ရောက်လာနေပြီးအခုဆိုဒီမြို့တစ်မြို့လုံးနှီးပါးကိုယူကရိန်းတပ်တွေထိန်းချုပ်ထားနိုင်ပြီလို့ခါဆင်ဒေသဆိုင်ရာကောင်စီဒုတိယအကြီးအကဲရှာဟီခန်ကပြောပါတယ်။ပုံအောင်နေတဲ့ဒေသခံတွေကယူကရိန်းတပ်သားတွေကိုကြိုဆိုခဲ့ကြတယ်လို့မြို့ထဲမှာလည်းအဝါနဲ့အပြားရောင်းချေထားတဲ့ယူကရိန်းလန်ကိုယူကရိန်းတပ်သားတွေစိုက်ထုနေတဲ့ပုံတွေလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒနီပရိုမြစ်အနောက်ဘက်ကန်းကသူ့တပ်တွေရုတ်သိမ်းပြီးဖြစ်ကြောင်းနဲ့အဲ့ဒီဒေသမှာရုရှားစစ်သားတယောက်မှမကြံတော့တယ်လို့စစ်ပစ္စည်းတွေပဲအကုန်ရုတ်သိမ်းပြီးပြီလို့ရုရှားဆိုတာကတောက်ကြံနေမှာကြေညာတာပါဒါပေမဲ့ရုရှားတပ်သားတွေပြန်ရုတ်သိမ်းတာကိုပြတဲ့ဗီဒီယိုတွေမှာတော့ရုရှားစစ်သားတယောက်ကသူ့နဲ့နောက်တပ်သားတွေကိုစစ်တမ်းမှန်းမသိအောင်ရုပ်ဝတ်အမြန်ပြောင်းလဲဝတ်ဆင်မှုညွှန်ကြားခဲ့တယ်လို့ပြောတယ်လို့တချို့ကတော့ထွက်ပြေးရင်းနှစ်တည်ဆုံးကြောင်းသတင်းတွေထွက်ပေါ်နေပါတယ်ယူကရိန်းတပ်တွေဟာယူကရိန်းတောင်ပိုင်းကမြို့ရွာ40ကျော်ကိုပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာပြင်းနေမှာကြေညာခဲ့ပါတယ်။ဒနီပရိုမီချမ်းပေါ်ကမဟာဗျူဟာကျစိတ်ကမ်းမြို့ဖြစ်တဲ့ခါဆန်မြို့ဟာဖေဖော်ဝါရီ24မှာရုရှားတပ်တွေယူကရိန်းဝင်တိုက်ပြီးရပ်ပိုင်းတွင်းမှာပဲထိန်းချုပ်လိုက်တဲ့မြို့ဖြစ်ပါတယ်။နိုဗ ెంబ ာ2ရက်နေ့မှာတော့ခါဆန်မြို့ပအဝင်မြစ်အနောက်ဖက်ကန်ဒေသကနေပြီးတော့သူတို့ပြန်ဆုတ်တော့မယ်လို့ရုရှားဆိုကကြေညာခဲ့တာဖြစ်ပါတယ်။ရုရှားရဲ့အခုလိုအမြန်ဆုတ်ခွာရတာပတ်သက်ပြီးတော့ယူကရိန်းကာကွယ်ရေးဝန်ကြီးကတော့ရုရှားရဲ့ထောင်ချောက်စင်မာကိုစိုးရိမ်တယ်လို့ပြောကြားခဲ့ပါတယ်။